ဟုတ်ကဲ့ရိုးနဲ့ရေးပေါ်တခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာ
။အဲဒူးနာတဲ့ယောဂါတော့သုတေနအသက်ကြီးတဲ့လူနာပိုင်းတော်တော်များများရိုးယောဂါနဲ့ပတ်သက်လို့ရေးပေါ်နဲ့ပတ်သက်လို့ကြားရတဲ့လူတွေကဒူးနာတဲ့လူနာရေတော့အဖြစ်ကတော့များတယ်။ဒူးနာခန်းနာစကြောတက်ဆိုတာတော့သက်ကြီးလာတဲ့ညာလေးဟိုဒီဂျန်နရိတ်ဖို့နော်ဒီချာရှိသုံးပြလာတဲ့အခြေအနေမျိုးတွေနဲ့ဆက်ဆက်နေတော့နော်လူနာတော်တော်များများလာပါခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အခုလိုဒူးနာတာဖြစ်ရလဲဆရာကြ
ီးဒူးနာတာဖြစ်ရတဲ့အကြောင်းအရာတော့တကယ်တော့နှမျိုးပေါ့လေဘာလို့အသက်ကြီးလို့ဖြစ်လာတဲ့ယောဂါတွေထဲမှာလည်းပဲဟိုအင်္ဂလိပ်လိုခေါ်ရင်တော့ပေါ့နော်ဟိုအကြောင်းရင်းကိုအသက်ကြီးတာအကြောင်းချာရှည်သုံးလာတာအကြောင်းငွေတော့ကတော့ရှောက်သုံးဆွဲလာတာတွေကြာလာတဲ့အတွက်ကြောင့်ဖြစ်တဲ့ဒူးနာမျိုးပေါ့အဲ့ဒါမျိုးကတော့ဖြစ်စေတဲ့အကြောင်းရင်းကတော့သူကအဲဒါအများကြီးတော့ရှိတယ်ဘယ်လိုလဲပဲအကြောင်းရင်းအတိအကျအခုတည်းကြောင့်မဟုတ်ဘဲနဲ့ပေါင်းစုံကြီးဖြစ်တဲ့အမျိုးလေးရှိတယ်လို့ဆက်လိုက်ကြတော့အချိန်တော့အချိန်တိုင်းကံရခဲ့တယ်ရိုးနှုတ်တွေထိခဲ့မယ်အရိုးချိုးပြီးတော့ပြန်ဆက်ထားတယ်အဲ့ဒီအချိန်မှာအစ်ရဲ့မျိုးနွယ်မညီလို့ဖြစ်တယ်ဒီလိုအခြေအနေမျိုးတွေလည်းဆိုရင်လည်းသူကဒါငငယ်ရွယ်ရွယ်နဲ့လည်းနားနိုင်တာပေါ့နော်အဲ့ကြတော့ဒူးနာတာဖြစ်ရတဲ့အကြောင်းရင်းကတော့ကြက်ကြီးလာလို့ over use ပေါ့နော်အသုံးပြုတာများလာလို့ဒါကပျက်စီးလာတဲ့ကျဲမှာရှိတဲ့အယိုးလူတွေပျက်စီးရနေတစ်စိနာလာတာမျိုးလည်းရှိကြလို့တာမန်လက်ချောက်များတာတို့လေကားတက်များတာတို့ exercise လုပ်တာများသွားတာတို့ညီညီတဲ့နေရာမှာရှောက်နေကြတို့ဒီလိုအခြေအနေမျိုးတွေကြောင့်လည်းသူကနာတာမျိုးတွေလည်းရှိတာပေါ့နော်သူငယ်လူတွေဒီမှာတော့အများအားဖြင့်ဒုနာယောဂာအနေနဲ့မရှိဘူးသူကြိတ်ကြတာကြောင့်မနာတဲ့အသက်ကြီးတဲ့လူတွေကြတော့ဒါတော့ရှောက်ပေါ့နော်အရာရှိနေနဲ့မကြာခဏလိုပြန်ဖြစ်တာမျိုးကြတော့တကြီးလူတွေပုံများတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုကရွယ်မျိုးစုံဖြစ်နိုင်ပြီးတော့အနေထားမျိုးစုံလည်းရှိတဲ့အတွက်ဆရာကာကွယ်နိုင်တဲ့အနေထားဘယ်လိုရှိလဲဆရာ
အသက်ကြီးလို့ကျွန်တော်တို့ဒီခုနပြောတဲ့ osteoarthritis လို့ခေါ်တဲ့ဒုကြီးပေါင်းတက်ပြီးတော့ဖြစ်တဲ့ယောဂမျိုးကာကွယ်ဖို့ဆိုတာတော့ငငယ်လေးကသူကနေဖို့ထိုင်ဖို့စဉ်းကျင်ခဲ့ဖို့လိုတာပေါ့နော်သူ့ကိုရန်အသုံးများတဲ့ဟာမျိုးတွေအာသာသမားတွေစစ်သားတွေမတည့်ရက်ပြီးလမ်းလျှောက်ပြီးဒီလိုအလုပ်လုပ်ရတဲ့လူမျိုးတွေတော်တော်များများကြည့်လိုက်ဒီအဆုံးပြခဲ့တဲ့အားကြောင့်သူကဒါဒူးနာတက်တာပေါ့နော်အဲ့တော့ဒီအရေးမကြည့်အောင်ဆိုတာကကျွန်တော်တို့ကငယ်စဉ်ကတည်းက exercise တွေလုပ်မယ်ကျွန်တော် exercise တွေလည်းပြင်းထန်တဲ့ exercise exercise ကလည်းသူနှမျိုးရှိတာ body weight ပါပါပြီးခုံပေါက်ရတယ်ဒီလိုသဘောမျိုးတွေမဟုတ်ဘဲနဲ့တန်းလျှောက်တာတို့ဒူးကိုကိုယ်လိုက်ဆန်းလိုက်လုပ်တဲ့လေ့ကျင့်ကဒီလိုမျိုးတွေလုပ်ခြင်းအပြင်ဘာလို့ကျွန်တော်တို့ကချိုးတင်စာပွဲကြီးရမလဲဆိုတဲ့အခါကျတော့သူကစက်သားကြီးဆန်းအောင်လုပ်အောင်သူကအစ်စ်တွေသဘောတရားအရာအစ်စ်တွေကိုကြော်ပြီးတော့ကြွက်သားတွေကတွေ့ထားတယ်ဒီကြွက်သားတွေမတန်ဘူးဆိုရင်ဒီအစ်စ်ကိုသူကမထိနိုင်တဲ့အတွက်ကြောင့်သူကအယူချင်းယူချင်းဖြီးဖို့ဒါချက်ဆံများတယ်ဒီလိုများတဲ့အခါမျိုးကျရင်ပွတ်တက်တိုက်တဲ့ဥစ္စာပုံများလာတဲ့အခါမျိုးကျရင်ဒါကတစ်ပိုင်းပေါ့နော်ဒါကတော့စိတ်ကနေပုံမှန်လုခဲ့ရမယ်နောက်တစ်နည်းကတော့အဲ့လိုလုခဲ့ခြင်းအပြင် body weight မတက်ဘူးပေါ့ဒူးကောင်းဆိုတာကတကယ်တော့ဒူးလို့ရဲ့ weight ကိုသူကထိရတယ်ဒူးကောင်းအနေနဲ့ဆိုရင်ကျွန်တော်တို့ကချစ်ချင်းမှုပေါ်ကြောင့်ချီယောကနေချီပွားကိုရောက်ဒီလိုသဘောမျိုး weight ကိုထိန်းရတာဆိုတဲ့အတွက်ကြောင့်တကယ်တော့ weight short ဖို့လို့မဝအောင်နေဖို့လို့တကယ်တော့ဝဒူးနာတဲ့လူတွေတော်တော်များများကိုကြည့်လိုက်ရင်ဝရတယ်လုံးဝဆက်ဆက် body weight ကို short ခိုင်းဖို့လို့ရဒီလိုသဘောမျိုးလို့ရှိတယ်နော
်ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောကာကွယ်နိုင်ဖို့အတွက်သတိပြုသင့်တာရှိသေးလားဆရာ
နောက်တစ်မျိုးကတော့ဒူးကိုကျွန်တော်တို့ဗမာလူမျိုးတွေလည်းဒူးနာတာပိုဖြစ်တယ်ဒူးကိုငငယ်တဲ့ဆိုကိုွေးပြီးတော့ထိုင်တဲ့အကျင့်ပေါ့ဒူးပြင်းတော့ကျမ်းမြေပေါ်ထိုင်နေခြင်းပေါ့နော်ကျွန်တော်တို့ကစကားပြောရင်တမင်ကိုကြိတ်ထိုင်နေနောက်တစ်ခုကကျတော့မိမတိုင်ထိုင်နေနောက်ဒါအပြင်တရားထိုင်တာတို့ကျွန်တော်တို့ဘုရားရှိခိုးတာတို့ဒါတွေလည်းဆက်ဆက်နေတော့တခြားနိုင်ငံသားလူတွေတောင်မှဒုနာတဲ့ပြဿနာအထက်ဆိုင်ကျွန်တော်တို့ဘဝလူမျိုးတွေတို့ကပုံခက်ဟုတ်ဆိုကျွန်တော်တို့ဘဝလူမျိုးတွေကအများနဲ့ဒုညွတ်တဲ့သဘောရှိအဲဒုညွတ်ပြီးတော့ဒုတောက်မယ်ဘုရားရှိခိုးမယ်မိမတိုင်ထိုင်မယ်ချုံချုံထိုင်မယ်တောင်းကြောင်ထိုင်မယ်ဒီလိုအခြေအနေမျိုးတွေပေါ့နော်အဲ့လိုအခြေအနေမျိုးတွေကတကယ်ဆိုရင်တော့ထိုင်လို့မရဘူးမို့ထိုင်လို့ရတယ်ဒါပေမဲ့ချိန်ကြကြပုံစံတစ်မျိုးတည်းနဲ့ထိုင်လို့မသိဘူးသူကသူကကိုွေးပြီးတော့ထိုင်တာနဲ့တကယ်နဲ့ပေါင်ရိုးနဲ့ကျွန်တော်တို့ရဲ့ခြေကလုံးရိုးနေရသူကကိုွေးနေတဲ့အချိန်မှာဖြိနေတဲ့အတွက်ကြောင့်ဒီအစ်စ်ကိုဒူးစစ်ကိုအထဲထဲမှာပုတ်ထားတဲ့ကျွန်တော်ရိုးနှုတ်လေးတွေကဖြိနေတဲ့အခါမျိုးဒါဂျန်ဖြစ်တဲ့ဒါမျိုးပုံစံမျိုးတွေလည်းရှောင်းရှောင်းရမှာပေါ့နော်သူလည်းတဘောကတော့အလုံးချုပ်ပြောရင်တော့သူက lifestyle ခေါ်တာပေါ့နော်ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ဆင်ပြီးတော့ဒီလိုနေတာလေးပင်နေမတာခဏကွာငွေရရွားလိုက်တယ်ခဏကူပေါ်မှာလေးပင်နေမလိုက်နေဆိုရင်ဒူးပေါ်ပို့ပြီးဝေးချဒီလိုအခြေအနေမျိုးလေးတွေကိုရှောင်ရွက်ဖို့လိုတာနောက်တစ်မျိုးတော့ကိုကျမကြီးနဲ့ညီညွတ်တဲ့အစားအသောက်တွေစားတာတကယ်တော့ဒူးအတွက်ဒ ဒူးကောင်းဆိုတာကဒူးကောင်းထဲမှာကျင်းလို့ရတယ်ရေတမျိုးရှိဒူးကိုလှူရှားလို့လွယ်အောင်ချောစီမျိုးရှိအဲ့ချောစီကတက်တက်လို့ကြတော့သူကဒီချောစီမှာဒီအာရတိပြေဝါရှိအောင်ဒီများများတောက်တာတို့ပြုတ်ကကျတော့ပရိုတီးများတာစားတာတို့ဗီတာမင်စီများတာအသီးရက်တွေနောက်တစ်ခုကကျတော့ဒီအသီးအနှံတွေပေါ့နော်တမျိုးတွေစားတာတို့ငငယ်လေးရဒီလိုပုံမှန်ကိုတို့ကိုထိမ့်သိမ့်နေတယ်ဆိုရင်တော့ကြီးရင်ဖြစ်တာနေ။များချင်းတော့သူကဒီကိုယ့်ရဲ့ lifestyle ကြောင့်များစီဖြစ်လိမ့်ဖြစ်တာရှိအောင်သိရ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီကာကွယ်တဲ့ကြားရရပဲထစ်လာခဲ့လို့ရှင်ရောဆရာကြီး။ဟိုဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာ။ဒူးနာတဲ့လက္ခဏာတွေနဲ့ပတ်သက်ပြီးတော့
။ဒါကတော့ဒူးနာတာကိုဒီလို server CCP ပို့ကောင်းနေတယ်သူကဒီ server privacy လို့ခေါ်တဲ့ဒီဒူးချိပေါက်တက်ပြီးဒူးနာတဲ့အသက်ကြီးမှဖြစ်တဲ့အခြေအနေမျိုးတွေကသူကသောသောစီစီတီကျွန်တော်တို့ကကိုယ်စင်ကျင်ပြီးတော့နေထိုင်နိုင်ရင်တော်တော်သက်သာပြီးတချို့လူဖြောက်ပြေးသွားတယ်။ကျွန်တော်ရဲ့တဘောကတော့ဒူးနာတဲ့အခါမှာကျွန်တော်တို့အဆင့်၄၀ရှိတယ်ဆိုတာ။ပထမအဆင့်ကတော့ကျွန်တော်တို့ကဒူးကတခါတည်းမှနာတယ်။နောက်ကိုယ့်အကူအသုံးများမှနာတယ်ဒီလိုအဆင့်မျိုးတွေကသူကစပြီးတော့သိရမှာပေါ့နော်။အဲကျတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကကြည့်လိုက်ရင်ဒူးရဲ့အဆင့်လေးကသူကကျင်းမနေဘူးဒူးအဆင့်ကပုံမှန်အတိုင်းပဲဓမ္မတွေပဲရိုက်ကြည့်ရင်ပုံမှန်အတိုင်းပဲအခြေအနေမျိုးရှိအဲ့လိုအခြေအနေမျိုးမှာစကူလို့ရရင်တော့ကျွန်တော်တို့ကလေ့ကျင့်ခန်းလေးလုပ်မယ်ခက်ခဲတော့ပြီးတကယ်အကျော်စားလေးပဲသုံးမယ်ခက်ခဲတော့ပြီးတစ်ပတ်နှစ်ပတ်တောက်ပြီးကျန်တဲ့ကိုယ့်ရဲ့နေဖို့တိုင်မလေးစီရင်မယ်ဆိုချစ်ဆက်ပြီးတော့မစိုးတော့ဘူးနော်ချစ်ဆက်ပြီးမစိုးအောင်ထိန်းထားနိုင်တယ်တကယ်တော့အဲ့ဒါကိုကျွန်တော်တို့က stage 1ပေါ့ stage 2
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ